โอเคเชยอกาทุกข์ตมะรอจีบุรุษองค์ปมกะดอกเตอร์เรมอนติเวครับเนี่ยมาနိုင်ငံကစစ်အာဏာသိမ်းဆန္ဒပြပွဲတွေအတွင်းမှာဒီလူတွေတည်ကြည်ရတဲ့အထိပေါ့เนาะပြစ်ခတ်ဖြိုခွင်းမှုတွေကြောင်းလက်ရှိဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရွယ်ရောက်သူတွေအပိုင်းကိုပေါ့เนาะပြီးခဲ့တဲ့အပတ်ဒီတုန်းကအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်မှာတော့ဆရာရေဒီကလေးငယ်တွေအပေါ်မှာပေါ့เนาะဘလို့တက်ရောက်နိုင်တာနဲ့သူတို့ဖြစ်လာရင်လည်းဘလို့သတိပြုမိအောင်ပေါ့เนาะနောက်သူတို့ကိုတက်တာအောင်ပြည့်စုံပေးဖို့တွေပါပြောမှာမို့အဓိကဘာကနေဆရာစပြောခြင်းလဲဆရာ
ပထမအဦးဆုံးတော့ဒီကျွန်တော်နည်းနည်းပြန်တွေးကြည့်မိတာတော့လေဗမာနိုင်ငံမှာကတိလက်ရှိဖြစ်နေတဲ့ဒီစစ်အာဏာရှင်တွေရဲ့လက်နက်မဲ့ပြည်သူတွေကိုနှိပ်ကွပ်နေတာအကြမ်းဖက်တာရက်စက်တာအဲ့ဒီမှာအပြစ်ကင်းစင်တဲ့လူမယ်လေးတွေအများကြီးပါနေရတယ်ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့မှာတွေ့နေရတာတော့ကလေးလေးတယောက်လမ်းပေါ်မှာလူမယ်လေးပေါ့ဗျာဘာမှလည်းသူနဲ့လည်းမပတ်သက်ဘူးအဲ့တော့စစ်သားသူတနက်နေ့ချိန်ပြီးတော့မှကလေးကတောင်းမှတိုးရှိုးပြီးတော့မလို့ပါတယ်လို့ပြောပြီးနေနေတဲ့အချိန်မှာတော့မှတနက်နေ့ကြီးကဆက်ပြတ်သက်သွားတော့ကျွန်တော်လူကြီးကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်တူကသူ့အဖေနဲ့ပုံပေါ်မှာထိုင်ပြီးတော့အိမ်ပေါ်မှာဒီစင်မှာစစ်သားတွေကအိမ်ပေါ်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာတိလိုက်တဲ့အချိန်မှာကလေးကိုထိပါတယ်အဲ့တော့ကြေကွေးစရာကြီးတွေ့တဲ့အခါမှာကျွန်တော်လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟာဗျာဒါကြီးကတမိုင်းမှာမကြုံဘူးတော့ကိုတွေ့နေရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာကြီး
အဲ့တော့ဒီဟာကိုခုကပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရဲတရထက်မှာရက်ွက်တစ်ခုလုံးမှာဖြစ်တဲ့ကိစ္စမဟုတ်ပဲနဲ့နိုင်ငံအနှံ့ပြားမှာဒီလိုရက်ဆက်စွာတပ်ဖြတ်မှုတွေမှာကလေးတွေလည်းအများကြီးပါပေါ့တယ်ကျွန်တော် report အရလည်းအများကြီးတွေ့နေရပါတယ်အဲ့တော့ဒီကိစ္စမှာစိတ်သက်ပိုက်ဆိုင်ရာဘယ်လိုကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လဲလို့ကြည့်လိုက်လို့ရှိရင်ကတ်ကြီးတစ်ခုဖြစ်တဲ့ဘေးဥပတ်ဖြစ်တဲ့ disaster လို့ဟာမျိုးပေါ့ဒါ man made disaster လို့ခေါ်နေတာပေါ့လေကြည့်ကြရက်ရက်စက်မှုကြီးဖြစ်နေတယ်ဥပမာ world war ဖြစ်တာတို့ဗောလေကမ္ဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာတို့အခုလက်ရှိအခြေအနေအဲ့လိုပုံစံဖြစ်နေပါတယ်နေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်မြင်တွေ့ရတာလေသူတို့ရဲ့အဆောတတ်ဖြတ်တာလည်းပဲ killing field လို့ခေါ်တာဗောလေစစ်မြေတလင်းမှာစစ်ပွဲစစ်နေတယ်လို့ရဲ့အဆက်ဆက်တတ်နေတယ်ဟိုကျုပ်တဲ့နေရာမှာတနပ်ပြေရနေအထိပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့ effect ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နိုင်တယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမမယ်ကြီးဆိုတာကမိဘရဲ့အုတ်ထေးမှုအောက်မှာမိဘရဲ့ဆောက်ရှောက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ဒီထိကလူငယ်တွေကမိဘပေါ်မှာနှိခုံနေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူတို့ရဲ့ sense of security သူတို့ရဲ့ safety သူတို့ဘာသူတို့ကဘာကြီးမှာဝင်ဆက်နေအောင်အဲ့တော့သူတို့ confident ဖြစ်လာအောင်ကမိဘအုတ်ထိန်ထားတယ်အခုဒီကိစ္စမှာကျတော့ကျွန်တော်လူမှုအသိုက်အဝန်းကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်တခါပြန်ပြီးကြည့်ပြန်မှစဉ်းစားမယ်ဆိုလို့ရှိရင်အဲ့လူတွေကတချို့ထွက်ပြေးရတာလူတွေရှိတယ်။အဲ့တော့ကိုတဲကြီးတွေမှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မြို့ဝနေခွာတော့ရရောက်နေစားရောက်အဲ့လူတွေကကလေးတွေလည်းပါပေါ်မယ်။အဲ့ဒီဟာတွေကကလေးတွေပုံမှာတက်ရောက်မှုဟာအင်မတန်ကြီးမားပါလိမ့်မယ်
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုတင်တာရော
။အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်ဒဏ်ရာနာကျင်မှုစိတ်တန်ရာတွေဟာကလေးတွေမှာလည်းအများကြီးတက်ရောက်တယ်။အဲ့တော့ဒီဟာကိုပထမဆုံးနဲ့ကျွန်တော်စဉ်းစားတဲ့အခါကျတော့ဒါတွေကိုတပ်ပြမှုကိုမျက်ဝါးထင်နေမြင်ရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေရတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ခေါ်တာပေါ့လေစိတ်ဒဏ်ရာဟာဒီကလေးငယ်လေးတွေမှာသူတို့ physical mental emotional health မှာဖြစ်ခဲ့ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံးဖြိုးမှုကြမ်းမာရေးနောက် mental ဆိုတော့စိတ်ကြမ်းမာရေးနောက် emotional ဆိုတော့သူအတွင်းခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ဂိုင်းတွန်းတိုင်မှုအရေးချင်းအဲ့သုံးချက်လုံးမှာတော့ထိပါတယ်သူတို့အဲ့တော့ဘာလို့တော့တွေ့ရလဲဆိုလို့ရှိရင်ကလေးတွေကြီးထွားလာတဲ့ခါမှာအဲ့ဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဟိုဒီလိုစပ်ပရှက်တူဖြစ်ပြီးတော့ထွက်ပြေးရလို့စားစရာချို့တဲ့တာတို့အေးရဲ့အနေထားပြတ်သုံးသွားတာတို့နော်ကြောင်းမတည့်ရတာတို့ဟို nutrition နည်းသွားတာတို့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံးဖြိုးမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ဓာတ်ရာတွေရမယ်နောက်က emotion ဓာတ်ရာတွေရမယ်အဲ့တော့ဒါကိုပြန်ပြီးအကြမ်းပြပြောမယ်ဆိုရင်သုံးမှန်ခွဲပြောလို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြတော့ရှင်ဥပမာဟို preschool ကျောင်းမတက်ခင်အရွယ်ပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတမျိုးနောက်ကျောင်းတက်ဆမူဂျိုရဲ့ဘူတာနဲ့တက်တဲ့အချိန်ရဲ့နောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်၃ပိုင်းရဲ့ညာလက္ခဏာတွေရောဆရာဘယ်လို꽌ချားမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာဆိုကလေးငယ်လေးတွေကြတော့ရှင်တိတ်ငယ်တဲ့ကလေးတွေကြတော့သူတို့မှာလည်းကြောက်နေတဲ့စိတ်ရှိတယ်သူတို့ကမိဘကိုလည်းပို့ပြီးတော့တွေ့တာလာမှပို့ပြီးတော့တွေ့လာတာဖြစ်လာမယ်သူတို့လည်းညမအိတ်နိုင်မယ်လက်ဖြတ်တာဖြစ်နိုင်တယ်အဲ့တော့ငယ်ကြီးလာတဲ့အရွယ်ကြောက်တဲ့ခါကျတော့သူရဲ့ behavior ပြောင်းလာတယ်ပြောင်းတော့အရင်တော့ကသူတို့ကိုယ့်ကိုယုံကြည်မှုစိတ်ချမှုရှိတယ်ပြောရှင်နေတဲ့ကလေးလေးတွေဟာ regress ဖြစ်သွားပြီးတော့သူရဲ့အရွယ်နဲ့အရှိန်အဟုန်ကိုပြန်ပြီးကျဆင်းသွားပြီးတော့ ဟိုလက်မကိုစုပ်နေတာတို့နော်သူမှယုံကြည်မှုမရှိတော့ပဲနဲ့အဲ့လိုဖြစ်နေတာတို့နော်အရင် clinging behavior မိခင်ကိုတွေ့ပြီးတော့နေတာတို့နောက်ကကျတော့ school refusal ကျောင်းသွားမယ့်အချိန်မှာကျောင်းမသွားကြတော့ဘူးသူကကျောင်းသွားမှု immediate ကျောင်းကြတဲ့ဟာမျိုးတခါညပဲဆိုလို့ချင်းလဲအမောင်ကိုကြောက်တာပေါ့လေညမိုးချိုလာပြီးပေါင်ပြီးဆိုတော့သူကကြောက်နေတယ်သူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်တွေဆိုလို့ချင်းတခါသူက physical symptom တွေပေါ့သူကလည်းတချို့ကလည်းပဲမစက်ကနေထုတ်ပြောနေတဲ့အနေအထားရှိတယ်အကျိုးလည်းအဲ့လိုပြောတယ်ပြောလို့ပြောထားမယ်ရှိတဲ့ခါကျတော့ခေါင်းကြိုက်တာတို့ဗိုက်နာတာတို့အဲ့လို physical symptom တွေနဲ့ဖြစ်တာတွေတွေ့ရတယ်အဲ့ဒါကိုကြည့်လိုက်မှဆိုရင်ကလေးတွေကဘလောက်ကြောင်းကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီပဲကြော်လို့ရှင်တော့ adolescent ပေါ့လေလူငယ်လူရွယ်เนาะဒါလေးပဲကြော်ကလေးတွေမှာဖြတ်တွေ့ရ13နှစ်14နှစ်ပေါ့လေအကြီးထွားဖွံ့ဖြိုးကြတာအချိန်မှာသူတို့ကလည်းအိတ်တဲ့အချိန်မှာဟိုအတောက်ရှစ်ဖြစ်တာပေါ့ sleep disturbance ဆိုတော့ကျွန်တော်လည်းမအိတ်နိုင်ဘူးအဲ့ကလေးကနော်ကြောက်လန့်ပြီးတော့သူကြတော့လည်းပဲအိတ်တာလွန်ခဲ့တယ်တော့တကြလုံးအိတ်တနေလုံးအိတ်တယ်ဗျာနော်။နော်သူကစိတ်ထုတ်ရှားမှုတရားများနေမယ်။သူတို့တယောက်နဲ့တယောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏခဏဖြစ်တယ်။အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကသူကစိုးသွမ်းနေတယ်ဖြစ်လာတာပေါ့။ဘာလို့သူကစိတ်ထဲခံစားချက်ကိုသူကကြကြတနာပေါ်ထုတ်ပေါ်ကျူးလို့မရတဲ့ခါကျတော့သူက impulse control တာမရှိတော့ဘူး။သူကသူချုပ်ထိတ်နေတဲ့စိတ်ကနည်းလာပြီးတော့မှ delinquent behavior ဆိုတာကစိုးသွားလာတာပေါ့လေအဲ့ဒီချိန်အရွယ်မှာလည်းပဲလူကတည်းကကြီးထွားလိုက်ပြီဆိုတော့တခါဆေးတွေသွားဆွဲပြီးတာတို့အရက်တော့ပြီးတာတို့အဲ့ထည့်ဝင်သွားတဲ့ခလေးတွေမူရစေဝါသွားတဲ့ခလေးတွေအများကြီးဖြစ်လာပါတယ်ဒါကခလေးတွေရဲ့ developmental ကြီးထွားဖွံ့ဖြိုးဖို့ stage မှာဖြစ်တဲ့ကိစ္စတွေပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ